မြန်မာနိုင်ငံအနေနဲ့မြောက်ကိုရီးယားနိုင်ငံနဲ့စစ်ရေးဆက်ဆံမှုတွေလုံးလုံးမပြတ်သေးဘူးဆိုတဲ့သဘောအမေရိကန်နိုင်ငံကြီးဝန်ကြီးဌာနရရှိသူကဖြူရီကိုပြောပါတယ်။မြန်မာအစိုးရအနေနဲ့လက်နက်မပြန့်ပွားရေးဆန်ရလိုက်နာအမယ်နိုင်ငံတကာဆုံးဖြတ်ချက်တွေကိုအပြည့်အဝလေးစားလိုက်နာဖို့အရေးကြီးတယ်ဆိုတာကိုအမေရိကန်ပြောင်စုအနေနဲ့စင်စစ်မပြတ်သတိပေးတိုက်တွန်းနေရတယ်လို့နိုင်ငံကြီးဌာနပြောခွင့်ရသူကဖြူရီကိုအီးမေးလ်ကနေတဆင့်ပေးဖို့အကြောင်းပြန်ခဲ့တာပါ။မြောက်ကိုရီးယားနိုင်ငံနဲ့လက်နက်ရောင်းဝယ်မှုတွေကိုတားမြစ်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်1814 2389နဲ့2396တို့ကိုမြန်မာနိုင်ငံအနေနဲ့လေးစားလိုက်နာဖို့ဖြစ်တယ်လို့နိုင်ငံကြီးဌာနပြောခွင့်ရသူကပြောပါတယ်။ဗိုလ်တုံးနေ့လုံကဒီ American West Point 6တက္ကသိုလ်မိကွန်းနဲ့သမ္မတဥပမာပြောရမှာတော့မြန်မာနိုင်ငံဟာ American နဲ့သူ့မဟာမိတ်တွေနဲ့ထိစပ်ဆက်ဆံနိုင်မှုအတွက်မြောက်ကိုရီးယားနိုင်ငံနဲ့မိတ်ဖက်အဖြစ်ကနေပြီးတော့ခြေလှမ်းခွာလာတဲ့ဆိုပြီးတော့ချီးကျူးထားပါတယ်။သမ္မတဥပမာရဲ့အခုလိုပြောဆိုချက်ပြီးနောက်တနေ့မှာပဲအမေရိကန်နိုင်ငံကြီးဌာနကအခုလိုထုတ်ပြန်ပြောခဲ့တာပါ။ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 1804 ကိုလေးစားလိုက်နာပါမယ်လို့သမ္မတဦးသိန်းစင်ကလူသိရှင်ကြားဂရုပေးပြောခဲ့တယ်လို့ပဲမြန်မာအစိုးရအနေနဲ့ဒီဂရုကဝတ်အတိုင်းလိုက်နာဆောင်ရွက်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်နိုင်ငံကြီးဌာနကပြောပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার နဲ့ဒုံးလနဲ့အစီအစဉ်တွေရှေ့တိုးဆောင်ရွက်ဖို့လို့မရအောင်လို့နောက်လက်နက်ပြန်ပွားမှုတွေမဖြစ်လောက်အောင်လို့လူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်လိုက်နာအကောင့်ထဲပေါ်နိုင်ရေးအတွက်အမေရိကန်ပြည်သူအနေနဲ့ကတော့တခြားမိတ်ဖက်နိုင်ငံတွေနိုင်ငံတကာအတိုင်းအဝန်တွေနဲ့အတူဆောင်ရွက်သွားမှာဖြစ်တယ်လို့လည်းနိုင်ငံကြီးဌာနကြေညာချက်မှာပါရှိပါတယ်။မြန်မာနိုင်ငံအနေနဲ့လက်ရှိသွားနေတဲ့နိုင်ငံရေးစီးပွားရေးပြုပြင်ပြောင်းလဲမှုတွေအပေါ်မှာအမေရိကန်အစိုးရဘက်တာဝန်ရှိသူတွေကချီးကျူးပြောနေကြတယ်လို့တစ်ချိန်တည်းမှာပဲဒီပြုပြင်ပြောင်းလဲမှုတွေဆက်လုပ်သွားဖို့နဲ့မြောက်ကိုရီးယားနိုင်ငံနဲ့စီးရေးဆက်ဆံမှုတွေမလုပ်ဖို့တိုက်တွန်းလျက်ရှိပါတယ်။ဒါပေမဲ့လည်းမြန်မာနဲ့မြောက်ကိုရီးယားတို့အကြားမှာစီးရေးဆက်ဆံမှုတွေမပြတ်သေးဘူးဆိုတဲ့သတင်းတွေအပေါ်မှာအမေရိကန်အစိုးရဘက်မှရောလွှတ်တော်မှာပါမကြမကြဆွေးမကင်ပြောဆိုမှုတွေရှိနေပါတယ်ခင်ဗျာ။